မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါငါစီ
အခုဆိုရင်ဒီဂါဇာမှာပေါ့တိုက်ပွဲတွေဖြစ်နေတာဟာလီလာကျော်လာပါပြီအခြေအနေတွေကဘယ်လိုရှိပါလဲ
အခြေအနေဆိုးနေပါတယ်အခြေအနေကမကောင်းလာသေးပါဘူးဘူတော်ဆိုးရလို့ပြောရမလားသေရလူများလာတော့ပူဆိုးလာတယ်ပေါ့အဓိကအဖြစ်တိုက်ပွဲတွေကအဓိကပြစ်ဒဏ်ဖြစ်ပါတယ်တိုက်ပွဲရောက်သေဆုံးတဲ့လူများတယ်နောက်တစ်ခါစာနာမှုအခက်အခဲပေါ့အဲ့ဒီမှာဒုက္ခတွေတွေအတွက်တိုက်ပွဲရောက်ထပြင်းနေရတဲ့ဒုက္ခတွေတွေအတွက်အထောက်အပံ့တွေပေါ့ဆေးဝါးစနေခါရေစတာတွေအလုံးလောက်မရရှိဘူးလောင်စာပြတ်ပြားတွေအများကြီးသူတို့ဆင်းနေပါတယ်နောက်တစ်ခုကတော့ဖန်စီခဲ့တဲ့ဒဇာကန်တွေအခုတိတရားကြောကျန်နေသေးတယ်ခိုးဘက်ကဖန်ထားတဲ့အကျဉ်းသားတွေလည်းအများကြီးရှိနေတယ်ဆိုတော့ဒီပြဿနာသုံးခုလုံးကပြည်လည်နေသေးပါဘူးဆိုတော့တိုက်ပွဲတွေကတော့ပြင်းပြင်းထန်ထန်အခြေအနေမကောင်းဖြစ်နေပါသေးတယ်ဒီနေ့မှာဒီနေ့မှာကသတင်းဖတ်တာပဲနှစ်ယောက်လည်းသေးတယ်
ဆိုတော့60
ကျော်ဆိုတော့ဟုတ်ကဲ့ပါလက်စတိုင်းဘက်ကသေးတာအခုဆိုရင်အလုံးအောင် 2,500 ကျော်တောင်စီးခဲ့ပြီလို့ထင်ပါတယ်ဆိုတော့အချိန်တွေကဆွနေတော့မှာ
အဲ့တော့ဒီအပြစ်ရဲ့ရေးလားလာရောဘလို့ရှိပါလဲနိုင်ငံတကာကြိုးပမ်းနေပြီမဲ့အဓိကစိန်ခေါ်မှုတွေကဘာတွေဖြစ်နိုင်မှာလဲ
နိုင်ငံတကာကြိုးပမ်းပြီမဲ့ထိရောက်မှုမရှိသေးဘူးလို့ပဲပြောရမှာပါအခုပဲ3လလကြာလာပြီဆိုတော့အပြစ်ခတ်ရဆေးရီးကိုတော့တကယ်လူလူလားလားဘယ်လောက်ရှိသလဲတိုက်ပွဲဖြစ်နေနှစ်ဖက်ကိုအရင်ဆုံးကြည့်မယ်ဆိုရင်ဟာမတ်စ်ဘက်ကတော့လူလာတဲ့အကြောင်းပြနေပါပြီသူတို့ကသိအထိနာနေသူတို့အသက်ရှူပေါက်လူချင်တာပေါ့လေသူတို့ကတော့လူလာတဲ့အကြောင်းပြရဲဆိုတော့လက်ခံနိုင်ပါလေအစ္စရေးဘက်ကသိလူချင်ဟန်မတွေ့ပါဘူးအစ္စရေးဘက်ကဝန်ကြီးချုပ်နေတန်ယာဟုကလည်းလက်ရသမားဖြစ်တယ်နောက်သူဖွဲ့စည်းထားတဲ့လွန်ခဲ့တဲ့18 19လောက်ကစားဖွဲ့စည်းခဲ့တဲ့ညွန်ပေါင်းအစိုးရမှလည်းပဲလက်ရဇွန်ပါတီရဲ့ထောက်ခံမှုကသူရဲ့အဖွဲ့ဖြစ်နေပါတယ်သူတို့ကဒါကိုလက်မခံချင်ပါဘူးဒါပေမဲ့ဣဇွေပြည်သူတွေတော်တော်များများဟာအပြစ်ခတ်ရဆဲရေးအဓိကအဖြစ်သူတို့ရဲ့ဖန်ဆီးခံရတဲ့ဒဇာကန်တွေပြန်လည်လွတ်မြောက်ရေးအတွက်ဒီဟာကိုစစ်ဆေးဖို့အပြင်းထန်ဖိအားပေးနေရပါတယ်ဒါပေမဲ့ဟိုဘက်ကလည်းပဲသိပ်ပြီးတော့စိတ်ပါလက်ပါမရှိလာဘူးထင်ပါတယ်ဆိုစစ်စပ်ပြည်ရဲ့အထက်မှာတော့အီဂျစ်နိုင်ငံကအဓိကစစ်စပ်တာပေါ့လေသူကတော့2009လောက်ကတည်းကပေါ့လေသူတို့ညဉ့်ရီဒီဘက်မှာစီးပြန်မဖြစ်ဖို့အတွက်အီဂျစ်ကအဓိကစစ်စပ်တယ်အခုအီဂျစ်ကအင်ရှင်လုတ်ပြီးတော့ကတာနိုင်ငံနဲ့သူတို့ညှိနှိုင်းနေအခုအမေရိကနိုင်ငံရဲ့ဝန်ကြီးအန်သနီဘလင်ကန်လည်းအဲဒီကိုရောက်နေတဲ့၅ချိန်မြောက်ဖြစ်နေပြီဆိုတော့တချို့ကလည်းခံမှန်းရတယ်အမေရိကန်ကလည်းဒီကိစ္စမှာ truth ပေါ့လေခဏလေးရကြပါအောင်စာနာမှုပြေလို့ရအောင်ဆိုတာမျိုးတော့ပြောလိုက်မယ်လို့ဥစားကြတယ်ဒါပေမဲ့ဘိုက်ဒန်အစိုးရရဲ့မူဝါဒကလည်းပဲအပြစ်ခတ်ရဆေးကိုလုံးဝပြတ်ပြတ်သားသားထောက်ခံတယ်ဆိုတာမဟုတ်ပါဘူးသူအစိုးရထဲမှာလည်းပဲအပြစ်ခတ်ရဆေးရေးကိုမလိုလားတဲ့ကန့်ကွက်မှုတွေနဲ့ရင်ဆိုင်ရတာရှိတယ်ကွန်ဂရက်မှာပေါ့ပါညာရှိတယ်ဆိုတော့သူတို့နောင်လာပဲရွေးကောက်ပွဲအတွက်တွက်ကောင်းလေးတွက်မှာပေါ့အဲ့ဟာကိုလည်းချင်းချင်းပြီးတော့အပြစ်ခတ်ရဆေးကိုလည်းသူတို့ပြောတာတင်မကြသိချင်းချင်းနဲ့တက်တက်ကြွကြွလိုချင်တဲ့ပုံစံတော့မတွေ့ရဘူးလို့ပြောရင်မှန်မယ်ထင်ပါတယ်အဲ့မဲ့အမေရိကန်ပြည်သူတော်တော်များများတချို့ကလည်းပဲဒါပြစ်ခတ်ရဆေးဖို့တောင်းဆိုနေကြတယ်တွေးရပါတယ်ဆိုတော့ပြစ်ခတ်ဆက်လေးဟာလည်းလောလောဆယ်မှာဖြစ်မလာသေးပါဘူးမျောလင်းတော့မျောလင်းနေကြတယ်ဒါမဲ့အကောင့်ထဲပေါ်မလာသေးပါဘူ
းအခုဒီလိုအခြေအနေမှာပေါ့တန်းနဲ့ချီတဲ့လူတွေအတွက်တို့အဓိကအပြစ်ခတ်ရဆေးရင်းနဲ့နောက်လူသားချင်းစာနာထောက်ကူမှုအကူအညီတွေပေးဖို့အရေးတကြီးလိုအပ်နေရဆိုပြီးတော့အကူအညီပေးတဲ့အဖွဲ့တွေကပြောပါတယ်ဒီလူသားချင်းစာနာထောက်ကူမှုပြဿနာတွေပြည်လည်ဖို့ကဘယ်လိုအခြေအနေရှိပါလဲ
အဲ့ဒါလည်းပြပြောခဲ့တယ်လို့ပဲအပြစ်ခတ်ရဖို့ကအရေးကြီးတယ်အဲ့ဒါမှသာလျှင်ဂိတ်တွေကိုဖွင့်ပြီးပြီးတော့သူတို့ဟာအဲ့ဒီစာနာရေးခါတွေအကူအညီတွေတင်ဆောင်ရတဲ့ကားတွေဟာများများဆော့ဆော့ဝင်လာတိုင်းပဲလောလောဆယ်အခြေအနေအဆင်ပြေနောက်တစ်ခုကလည်းပဲအဲ့ဒီမှာအကူအညီပေးနေတဲ့အဖွဲ့တွေမှာUNWRA လို့ခေါ်တော့ပါလေ UNWRA United Nations Work and Relief Agencies သူက1948 Arab Israel ပထမဆုံးစစ်ပွဲဖြစ်ခဲ့ပြီးကတည်းကဒီအခြေအနေမဲ့ဖြစ်သွားတဲ့ Palestine ဒုက္ခသည်တွေကိုအကူအညီပေးဖို့ဖွဲ့ခဲ့တဲ့အစီအလောင်းဒုက္ခသည်တွေအကူအညီပေးဖို့ဖွဲ့ခဲ့တဲ့အဖွဲ့ပါသူကအကူအညီလာရကြတယ်ပေါ့လေအများအန်းဒီခါတွေအခုအဲ့ဒီအဖွဲ့ကို Israel ဆွဆွဲတယ်သူတို့စီကိုဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တော့ငါအောက်တိုဘာလကတိုက်ခိုက်ခဲ့တဲ့အထက်မှာဒီဖွဲ့လူတချို့ပါတယ်ဆိုပြီးအီဇေဘကဆွဆွဲလိုက်တယ်ဆွဆွဲတဲ့အတွက်အဲ့ဒါကိုလက်ခံပြီးတော့နိုင်ငံတော်တော်များများ20 21နိုင်ငံတင်တယ်အဲ့ဒီဖွဲ့အကူအညီပေးတာမပေးဘူးဆိုပြီးတော့လှုပ်လိုက်ကြတယ်ဆိုတော့အဲ့လက်ခတ်တာပဲအဲ့မှာသူတို့အကူအညီပေးဟာအဲ့ဒီဟာလည်းပဲထိခိုက်မှုဖြစ်နိုင်မယ်ထင်ပါတယ
်ဒီလိုဆွဆွဲတာကဘယ်လောက်ထိမှန်ကန်မှုရှိပါလဲ
အဲ့လည်းပြောရခက်ပါတယ်အဲ့ဒီမှာအဲ့ဒီအဖွဲ့မှာ ပါလက်စတိုင်းလူမျိုးတွေကိုရာဒုအလုခန့်ထားတာတော့အများကြီးပေါ့လေဆိုတော့သူတို့တချို့ပါဝင်တယ်ဆိုပြီးတော့ဆွဆွဲကြတယ်ဆိုတော့အဲ့ဒါကိုလည်းပဲယုံကြည်ရခက်မယုံကြည်ရခက်ပါပဲသူတို့ခင်ဗျာကြောက်ဘူးအစ္စရေးဘက်ကတော့အစကလေးကဒီဖုတ်ကိုသိပ်ပြီးတော့အမြင်မကြည်ရလဲပါတယ်ဆိုတော့သူတို့ပါဝင်တယ်ဆိုတော့နှစ်ဖက်တဝင်းပေါ့လေဂျာလူကအစီအစာထိုင်ပြီးတော့ဆုံးဖြတ်တာပဲခုံယုံမှမတင်ပြီးစစ်စစ်တာမရှိတော့စစ်ဖြစ်နေတဲ့ကာလမှာအဲ့ဒါအဲ့လိုမျိုးတွေကဆွဆွဲမှုတွေကသိပ်ဒီဒီပြတ်ပြောသိပ်ခက်တဲ့ကိစ္စလို့ပြောရမှာပါဒီဟာအေးစစ်စစ်နဲ့ညဉ့်ညံ့တဲ့အခါမှာအဖြစ်ရှာမှသာလေအဖြစ်ပေါ်လာမှာဖြစ်တယ်လို့ပြောရမှာပါ
နောက်တစ်ခုကပါဒီဟာမတ်ကိုထောက်ခံတဲ့ဟူတီတပုံတွေသူတို့အမေရိကန်တပ်တွေကိုတိုက်ခိုက်နေရလဲရှိပါတယ်။နောက်ပင်လယ်နီထဲမှာပေါ့တင်မောတွေကိုတိုက်ခိုက်လာတာရှိပါတယ်။ဒီတော့စစ်ပွဲကျေပြန့်လာမဲ့သဘောပါလားအနိထား
။အခုတောင်မှကျေပြန့်နေပြီလို့ပြောလို့ရပါတယ်။အဲဟူတီတပုံတွေနောက်ပြီးတော့ဒီအီရန်လိုလားတယ်အီရန်ကမြောက်ပေးထားတယ်ဆိုတဲ့အဖွဲ့တွေအဲ့ဒီအဖွဲ့တွေကဟာမတ်တွေကပါဝင်ပြီးတော့ပေါ့လေဟာမတ်တွေကိုတိုက်တဲ့နေရာမှာကုညီရကောင်လားဆိုပြီးတော့အမေရိကန်အစ္စရေးကိုတိုက်တဲ့အမေရိကန်ကကုညီရကောင်လားဆိုပြီးတော့လည်းပဲအမေရိကန်စခန်းတွေတိုက်တော့ဂျော်ဒန်မှာအမေရိကန်စစ်သား3ယောက်တည်တဲ့ထဲမှာပါသွားတယ်ဆိုတော့အဲ့ဒါကိုအမေရိကန်ကနေပြီးတော့အတင်းဖိပြီးတော့သူတို့ကိုတိုက်နေတယ်အဲ့ဆိုတော့အဲ့တိုက်တဲ့နေရာမှာအီရန်အားပေးထားတဲ့အဖွဲ့တွေအဓိကရှိတဲ့ဒီအီရတ်ရဲ့နောက်ပြီးတော့ဆီးရီးယားရဲ့အဲ့မှာသူတို့ရဲ့ဟူစီနဲ့အဲ့ဒီအီရန်လိုလာတဲ့အဖွဲ့တွေရဲ့စခန်းတွေသူတို့တိုက်တယ်နောက်ပြီးဟူစီတွေအဓိကရှိနေတာကယေမန်နိုင်ငံမှာဖြစ်တယ်ပေါ့လေဆိုတော့ယေမန်ကဂူလဘက်တိုက်တယ်ယေမန်ကတော့သူတို့ပင်လယ်နီကိုသူတို့အဓိကဖောင်းမထားတာပေါ့ပင်လယ်နီရှိဘက်ကချန်ကိုနောက်ပြီးတော့အေဒင်ပင်လယ်လည်းပဲပင်အဲ့ဒီအောက်ကယေမန်နိုင်ငံရဲ့တောင်ဘက်ဆိုတော့အဲ့ဒီနှစ်ခုမှလာတဲ့အမေရိကန်သင်္ဘောတွေအဲ့ဒါကကုန်တင်တင်းဝါတွေကိုပြစ်တယ်သူတို့ခတ်တယ်ဆိုတော့အဲ့ဒီမှာအပြစ်ခပူပြီးတော့ကျေပြန့်လာတဲ့သဘောရှိတယ်ဆိုတော့အခုကတိုက်ပွဲကကျေပြန့်နေပြီလို့ပြောမှဖြစ်ပါတယ်အဲ့ဒီဒေသတွေမကောက်ပေါ်တယ်ဒါပေမဲ့အမေရိကန်ကတော့ပြောတယ်သူတို့ကဘက်ကောတချို့ကပြန် tit for tat ပေါ်လေငါတို့တိုက်ရင်ငါတို့ပြန်တိုက်မယ်ဒါပဲသူတို့ကအဲ့လောက်ထိပြောပါတယ်ချက်ထွင်မဲ့စကားတော့သူတို့မပြောသေးပါဘူ
းဒါပေမဲ့ဒါအီရန်နဲ့ထိတိုက်တွေ့နိုင်မှာလား
အဲ့အီရန်ကတော့ညင်းတယ်အီရန်ကတော့ဒီလိုတိုက်ခတ်တဲ့အထက်မှာငါတို့မပါဘူးလို့ပြောတယ်ဒါမဲ့တိုက်တဲ့လူတွေကတော့အီရန်လိုလာတဲ့ဟူစီတို့ကတော့ဟာငါတို့လက်ချက်တော့သိကြတယ်ငါတို့တိုက်ကြပဲလို့ပြောတယ်ဆိုတော့တိုက်တဲ့လူကတော့ငါတို့တိုက်တယ်လို့ပြောတယ်တိုက်တဲ့လူတွေကိုအီရန်အခုကြီးပြေးတယ်ဆိုတာလည်းပဲဟုတ်တယ်သို့တော်လည်းပဲအီရန်ကတော့ငါတို့မပါဘူးသူတို့သဘောနဲ့သူတို့တိုက်ကြလို့ပြောတယ်ဆိုတော့သူတို့ပြောပြတာကဘယ်လိုဟာကိုနမူနာပြဆိုအီရန်ဘက်ကဖြေရှင်းချက်တစ်ခုကတော့ဥပမာအဖြစ်ဆိုရပါစို့အောက်တိုဘာလကအစ္စရေးကိုဒီဟာမတ်စ်ကိုဝင်တိုက်တုန်းကဟာမတ်စ်တွေကိုအီရန်အကူအညီပေးတာပန်းတယ်သူတို့လည်းအဲ့လိုတိုက်ခိုက်တာငါတို့တော့မသိခဲ့ဘူးသူတို့တိုက်ပြလိုက်တာပဲလို့ပြောတယ်အီရန်ကဆိုတော့အခုဖြစ်နေတဲ့ကိစ္စမှလည်းပဲအီရန်ကငါတို့မပါဘူးသူတို့ကသူတို့တိုက်တာသူတို့နဲ့အဆက်အသွယ်ရှိတာတော့ဟုတ်တယ်ဆိုတော့ပြောတယ်ဆိုတော့အဲ့ဒါပြောဖို့ကသိခရင်တယ်ဆိုတော့အီရန်ကလည်းပဲထိတ်တိုက်မတွေ့ချင်ဘူးတကိစ္စမှအီရန်ကလည်းပဲဒီလိုဆောင်နေကြတဲ့အမေရိကန်ထိတိုက်မတွေ့ချင်ဘူးတစ်ချိန်တည်းမှာလည်းအမေရိကန်ကလည်းထိတိုက်တွေ့လို့တဲ့သဘောမရှိပါဘူးစောစောကပြောခဲ့သလို tit for tat ပေါ်လေငါတို့လာတိုက်ရင်ငါတို့ပြန်တိုက်မယ်ဒါပဲလုံအောင်ချက်ထွင်ပြီးတော့အီရန်နဲ့ယင်ဆိုင်စစ်တိုက်ဖို့ဆိုတော့အမေရိကန်စံတော်လည်းမရှိဘူးထင်ပါတယ်နောက်ပြီးတော့အမေရိကန်စံတော်ဂျိုးဘိုင်ဒန်မမိပါလိမ့်မယ်ဟိုအာဖဂန်ကတက်ဆုလာပြီးနောက်သူကတိပေးခဲ့တယ်ဘယ်အမေရိကန်စစ်သားကိုမှကဘာမှစစ်မြေပြင်မလွတ်တော့ဘူးသွားမတိုက်ခိုင်းတော့ပါဘူးဆိုပြီးသူကပြောခဲ့တယ်ရှိတယ်ဆိုတော့အမေရိကန်ဟာလည်းပဲအီရန်နဲ့ကတော့ထိတိုက်တွေ့မှာမဟုတ်ဘူးဒါပေမဲ့အခုလို့ဆိုပါခွန်လဲ proxy war ပေါ်တာတစင်းကန်တိုက်ပွဲနဲ့တိုက်နေတဲ့သဘောမျိုးဖြစ်နေပါတယ်ဆိုတော့ဒီဟာတိုက်ပွဲကတော့ကျေပြန့်လာတယ်ဘယ်လောက်ထိကျေပြန့်လာမလဲဆိုပြောလို့မရသေးဘူးဒါပေမဲ့လောလောဆယ်မှာနှစ်နိုင်ငံထိတိုက်ဖြစ်မဲ့လာလာတော့မတွေ့ရသေးဘူးလို့ပြောမှာဖြစ်ပါတယ်အဲ
့တော့ဒီစစ်ပွဲတွေရနေပြီးတော့ကဘာမှာစီပွားရေးအခြေအနေကြည့်ရိုက်လာနိုင်တာရော
သိအရေးကြီးပါတယ်ကဘာစီပွားရေးအဓိကပင်လယ်နီအရင်ပင်လယ်ကလာပြီးပင်လယ်နီရဲ့ကိုဝင်တယ်ပင်လယ်နီကမှမြေတပ်ကမြေတပ်ပင်လို့သွားဦးစားဆူယက်စတူမြန်ကိုဖျားတယ်ဆူယက်စတူမြန်ကမြေတပ်ပင်လယ်နဲ့ပင်လယ်နီကိုဆက်ထားတာကိုဆိုတော့ပင်လယ်နီမှာသွားလို့မရရင်ဆူယက်ကိုဖျက်ပြီးသွားလို့မရတော့ဘူးဆိုတော့ဒီအိန္ဒိယသမုဒ္ဒရာဘက်ကလာတဲ့သင်္ဘောတွေနဲ့ပေါ်လေဒီမြေတပ်ပင်လယ်နဲ့ဥရောပဘက်ထွက်တဲ့သင်္ဘောတွေကဖျက်လန့်တူတူလေးမရှိတော့ဘူးဆိုတော့တကယ်လို့အဲ့ဒါလုံအောင်ပြစ်သွားရင်ဟိုအာဖရိကတိုက်ကြီးကိုပတ်ပြီးတော့သွားမယ်ဆိုတော့မိုင်ပေါင်းများစွာပူစီသွားတယ်ဆိုတော့ သေးပူဆောင်မှုဈေးစကားအစားစားအရာရာပေါ့လေအင်မတန်ဈေးကြီးလာနိုင်မယ်အခုကိုလူရည်ကြီးတွက်နေရပြီတကိစ္စဖြစ်လာမှာစိုးရိမ်ညားတယ်ဆိုတော့ဒီဟာပြည်လဲဖို့သိအရေးကြီးပါတယ်ဆိုတော့ကမ္ဘာစီးပွားရေးဟာအများကြီးအခက်ကြုံလာနိုင်ပါတယ်ဘိုးတို့ကအာရဗီစရိတ်စပွဲဖြစ်တော့ငါ့စူးရက်စမြန်ကိုပိတ်ခဲ့ဘူးရဲ့အဲ့ဒီကတော့ပင်လယ်နီကိုမဟုတ်ဘူးအခုပင်လယ်နီကပိတ်လိုက်တော့စူးရက်ကိုဝင်လို့မရတော့ဘူးဆိုတော့အဲ့ဒီကိစ္စကြောင့်စီးပွားရေးအခက်အခဲအများကြီးတွေ့လာနိုင်ပါတယ်ဒီကိစ္စကိုပြင်ဆင်ဖို့အတွက်နိုင်ငံတကာကလိုလားကြတယ်ဆိုပေမဲ့အဓိက crux of the problem ပေါ့အဓိကပြဿနာကအဲ့ Palestine ကိစ္စဖြစ်နေပါတယ်ဒီကိစ္စမပြေလည်ရင်ဂါဇာမှာညင်းညင်းရမှာမဟုတ်ဘူးမရရင်အဲ့လိုစဖြစ်နေမှာဖြစ်ပါတယ
်ဒီတော့2024အရှိလေပိုင်းညင်းညင်းအလားလာမျောလင်းချက်ကဘယ်လိုရှိပ
ါဝေးပါတယ်တဲ့ပြောရတော့ဝေးတယ်လို့ပြောမှာပါ2024တင်မှာရေရှည်ကိုလှမ်းကြည့်ရင်တောင်မှဒီညင်းညင်းဟာတော်နဲ့ပြေလည်မှာမဟုတ်ဘူးကျွန်တော်တို့အရင်ပြောခဲ့ဆိုပဲအရှိလေပိုင်းမှာသိကဘာမှာရှိလည်းမဟာဟိုးရုံကလည်းအကြီးရဲ့တိုက်ကြီးသုံးတိုက်ဥရောပတိုက်အာရှတိုက်အာဖရိကတိုက်တိုက်သုံးခုဆိုင်တဲ့ဆုံတဲ့နေရာမစ်ဒလ်အီးဆိုတာဆိုတော့အဲ့ဒီသွားလာဟိုးကဘာမှာဟိုးရုံကလည်းအကြီးကြီးတယ်နောက်ပြီးရေနံတွေးလာတဲ့ဆူအက်စ်နံဖြစ်လာတဲ့အခါဆူအက်စ်နံများကဖြတ်ပြီးတော့ကုန်သွယ်ရတယ်နောက်ရေနံတွေးလာတဲ့အခါရေနံကြောင့်ဒီဟာတွေသိအကြီးကြီးလာတယ်ဆိုတော့တနည်းတစ်ပုပ်ပုပ်အကြီးကြီးလာတယ်ဖြစ်ပါတယ်ဆိုတော့ဒီဒေသမှာငင်းငင်းရောက်ဆိုတော့အစကတည်းကအပြိုင်ဆိုင်လူခဲ့ကြတယ်ဟိုးရုံကလည်းပဲဒီမှာဖာတိုက်ခရစ်စတန်လို့ခေါ်ရဲမက်ဆိုပိုတေးမီးယားနဲ့တိုက်ဂရစ်မင်းခုကြမှာအီရတ်နိုင်ငံအဲ့ညာတဲကန်နေရာတွေကြမှာမြေဩဇာကောင်းတဲ့ရောင်ဝန်းလေးဖြစ်တော့ဒီနေရာမှာနေဖို့အတွက်နောက်ပိုင်းတောင်ပိုင်းမြန်မာစစ်တိုက်နေရတာဆိုအခုခေတ်သစ်အထိလည်းပဲစစ်တိုက်လာတော့အဲ့ဒီဒေသချင်းချင်းရဲ့အတွက်ပြည်လဲတိုင်ပါမလားသိခဲရင်ပါတယ်အခုဣသရေလနဲ့အာရဗ်စစ်ပွဲဆိုရင်လည်းပဲဒုတိယကမ္ဘာစစ်ပြီးမတိုင်ခင်ကဖြစ်လာခဲ့တာနိုင်ငံထောင်လိုက်တော့စစ်ပွဲဖြစ်နေဘယ်တော့မှပြည်လဲမှုမရရှိခဲ့ဘူးဆိုတော့2024မှာတော့လုံအောင်မဖြစ်နိုင်ပါဘူး။နည်းနည်းကနာယာယီအသက်ရှင်ဖို့လေ့ရအောင်အပြစ်ခတ်လေးရကြပါဒုက္ခတွေကိုဘယ်လိုဖြစ်အောင်လောက်တော့လုပ်ကောင်းလုပ်နိုင်မယ်။ဉာဏ်ဉာဏ်ရောမပြောင်းနိုင်ဘူးလို့ပြောမှာပါ။ဒီစီတောင်ပြောင်းလဲဖို့လမ်းဝေးလို့ပြောမှာပါများကြီး
။ဟုတ်ကဲ့ပါဦးကျော်စန်းသာရှင်။အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်။